မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်းနေဥက္ကဏီလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဌာနကတာဝန်ရှိတဲ့ဝန်ကြီးတွေရဲ့သတင်းစာရှင်းလင်းပွဲကိုပြီးခဲ့တဲ့စနေဖေဖော်ဝါရီလ25ရက်နေ့မှာလုပ်ခဲ့ပါတယ်။လူသက်မှုကျူးလွန်တဲ့အထက်မှာပါဝင်နေသူတွေဟာမျိုးချစ်စိတ်အစွန်းရောက်သွားပြီးလူငယ်တို့သဘာဝပုံကိုယ်ရေးမုန်းနှီးမှုကနေတဆင့်လှုပ်ကြံမှုအထိဖြစ်ခဲ့တာလို့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးရဲ့သတင်းစာရှင်းလင်းပွဲပြောဆိုချက်အပေါ်ဝေဖန်မှုတွေကပွက်လွှဲရိုက်ခဲ့ပါတယ်။ဒီလူသက်မှုကျွလွန်သူတွေဟာဖျားခိုးမှုနဲ့ထောင်ချဘူးသူတွေပါဝင်ပြီးတရားမဝင်စီးပွားရေးလုပ်ငန်းတွေနဲ့ရပ်တူနေကြသူတွေဖြစ်ကြောင်းကိုလည်းရဲဘက်ကတရားဝင်သတင်းထုတ်ပြန်ထားတာပါဒါပေမဲ့ပြည်ထောင်စုဝန်ကြီးဌာနကဥဆောင်တဲ့သတင်းစာရှင်းလင်းပွဲဟာပြည့်စုံမှုမရှိဘူးလို့တရားလွှတ်တော်ရှင်းနေဦးရဘတ်ဆောင်းကထောက်ပြပါတယ
်ဘာဖြစ်လို့လဲဆိုဒါကရဲတံထွက်စီကြပြရပ်စုကျင်တော်မှုတွေပုံမှန်190နေရကာယကရှင်ကျွတ်ဆွဲခံရသူတွေအကျုံးတော်ခံရသူတွေကသာပြောခွင့်ရှိတဲ့စကားတွေကိုထုတ်ပေါ်ပြောတာဒါပြောလို့မရဘူး။ဘာလို့ဆိုတော့မြန်မာနိုင်ငံအစိုးရရှုပ်ဝဲဥပဒေပုံမှန်ငါပုံမှန်လွယ်နေရဒါကဥပဒေရလက်မခံနိုင်တဲ့အနေဒါဖြစ်သွားတယ်။အမှန်တကယ်ထွက်ဆိုရဲလားအင်မတားအရေးကြီးတဲ့အထဲမှာပါတဲ့ဥလင်းစော်ထွန်းတို့ကိစ္စမှာဘာဖြစ်လို့အဲ့ဒီတဲကိုမပါတယ်လဲ။အဲ့ဒါငကားလေးကိုအောင်နိုင်မြင့်တော်မှာတရားခံနဲ့ပါသွားတယ်ဆိုရင်အဲ့သူကိုရှိမှာတိုင်ရန်ကြံစီမှုကြားပြပါရဲ့သားနဲ့သက်ဆိုင်ရာတွေကိုအကြောင်းမကြားတဲ့ဥလင်းစော်ထုံးတို့ကြတော့ဘာဖြစ်လို့ပါဝင်မှုရှိတယ်ဆိုတာကတော့အများကြီးတန်လျာတွေဖြစ်ကုန်တယ်စဉ်းစားကြရတယ်ဖြစ်ကုန်တယ
်ဒါပြင်လဲပြည်ထောင်စုဝန်ကြီးဌာနကလူငယ်တို့တဘာဝအမျိုးချစ်စိတ်နဲ့အစွန်းရောက်တယ်လို့ဆိုပြီးတော့ပြောဆိုသုံးနှုန်းချက်တွေဟာပြစ်မှုကျူးလွန်သူတွေဘက်ကနေပြီးတော့အမှုကိုရော့ပေါ်စေတဲ့အတုံးနှုံးတွေအဖြစ်ရှိပြီးတုံးသွားတာလို့တရားလွှတ်တော်ရှင်းနေဦးရောဘတ်ဆန်းအောင်ကထောက်ပြပါတယ
်။အဆွေရောက်တဲ့မျိုးချစ်စိတ်ကြောင့်အသက်90ကျော်ကြီး95ဒီဘာကိုလူငယ်လို့ဟာလာတုံးဆွဲပြီးတော့ဒါကလွတ်ပြေးရမယ့်သဘောမျိုးလို့အနေအထားမျိုးတကူးတန်းတယ်လို့ဖြစ်နေတယ်။အဲ့တော့တရားစီရင်ရမယ့်တရားရုံးကတော်တော်လေးကိုအခက်အခဲတွေနဲ့အကြက်တဲတွေနဲ့ဆိုင်ရမယ့်အနေအထားရောက်သွားတယ်လေ။ကျွန်တော်တို့ကတော့ဒီအမှုရဲ့စစ်ဆေးမှုမှာတန်လျာနဲ့ပဲကျွန်တော်တို့ကမှတ်ချက်ပြုထားရမှာပဲ။
တရားလွှတ်တော်ရှင်းနေဥက္ကဏီလှုပ်ကြံခံရတာဟာကြိုတင်ကြံစီမှုနဲ့စနစ်တကျအကွက်ချကျူးလွန်ခဲ့တဲ့နိုင်ငံရေးလူသက်မှုဖြစ်တယ်လို့မန္တလေးမြို့ကတရားလွှတ်တော်ရှင်းနေဦးသိန်းတန်းဦးကမြင်ပါတယ်။ဒီအမှုနဲ့ပတ်သက်လို့လက်ရှိအခုအချိန်ထိထုတ်ပြန်ထားတဲ့စစ်ဆေးချက်တွေမှာဥပဒေကြောင့်အရထောက်ပြစရာတွေအများကြီးတွေ့ကြောင်းပြောပါတယ်
။လူငယ်တဘာဝဆိုလူငယ်တွေကနင်းနေပြီ။ဒီအဓိကကလူငယ်လို့ပြောရင်ကျန်တာကဘာပြောလဲမပြောရဘူးပေါ့နော်။လူငယ်တဘာဝအရာဖြစ်တယ်လို့ပြောတာဟာလူသက်မှုရဲ့မိုးတည်တယ်ပေါ့နော်။မင်းတို့အောင်လုပ်တယ်ပေါ့တော့အောင်လုပ်တယ်လို့ကျွန်တော်ယူဆတယ်နောက်တစ်ချက်ဥပဒေကြောင့်ရပေါ်နေတဲ့ချက်တွေက plot ကကျူတင်ကြံစီပြီးတော့လုပ်တာဟုတ်လားတော့လည်းတိခါဝေးပြအသေးတက်ဖို့ဆိုပြီးတော့ဂိုင်းနဲ့အုပ်နဲ့လုပ်တာမြုပ်လေကောင်ပေါ့နော်လူလူစိတ်လက်တုံးတုံးပေါ်လုပ်တယ်ပုစုငင်းလုပ်တာဖြစ်တဲ့အတွက်ဒါဟာအကျန်းဖက်မှုတစ်ဖြည့်ဥတွေနဲ့ကြီးရလို့ထင်တယ်နောက်တစ်ခုတီးမှုမှာပတ်စံနေထောင်နဲ့ချီပြီးတော့တုံးတာပေါ့ဗျာအဲ့ဒါစံနေတရားရတာလေဥဒီခဏနေပိုင်ဆိုင်မှုတွေကိုပေါ်နေကြရစစ်လို့ရှိရင်ကိုအမြင့်ဆုံးကအဲ့ဒါဗိုလ်မှူးကြီးပါတယ်နော်သူ့ဗိုလ်မှူးကြီးပါတယ်ပိုးတွေပိုးကြီးတွေပါတယ်ဆိုတော့သူတို့မှာဒီလိုအဆောက်အုံတွေငွေသိထောင်နဲ့ချီပြီးတော့တုံးနေတော့ဘလို့ပိုင်ဆိုင်မှုတွေရှိထားတယ်အထောက်အကူနဲ့တရားမဝင်ငွေကြေးနဲ့ပစ္စည်းလက်ဝတ်ထားသူတန်ရာဖြစ်เสียချက်နောက်တစ်ခါတရားမဝင်ပေါ့တော့ဝီဗျူခွာချတယ်ဒီစားတွေပေါ်လာနိုင်တယ်ဒါဟာတကယ်ကြီးလူတတ်လို့သာသိကြပါပဲပြည်နေကြတယ်လို့ပေါ့ဒီရဲကျုပ်တို့ပြည်ရေးဝန်ကြီးတို့ဆိုတာကိုတာဝန်အားယူထားတာသူကရဲမှမဟုတ်တာရဲစစ်တယ်မဟုတ်ဘူးအဲ့တော့ရဲလုပ်ငန်းတွေလို့ရဲတဘာဝတရားစီရင်သဘောတွေဒါမှမဟုတ်သူကထင်းထင်းကျက်ကျက်ပြီးတော့နာဒီတွတ်တော်ကိုယ်တော်ဖြစ်လို့ဒါသူတတ်မှာအောင်ဖြစ်နိုင်မှာမဟုတ်ဘူးဒါသူရဲ့ဟိုတယ်နေရာလေးအထင်းထင်းကျက်ပဲအဥက္ကဏီကိုဒီမှုကွန်ရက်မှာရေးတဲ့ဟာတွေမုန်းတယ်ဆိုဘယ်လိုအဖွဲ့စည်းကြီးကမုန်းကြလဲဥက္ကဏီကဖွဲ့စည်းပုံပြင်းနေတယ်ဖွဲ့စည်းပုံအစ်စ်ရေးနေတယ်လို့ပြောတယ်အဲ့လိုဖွဲ့စည်းပုံအစ်စ်ရေးလို့ရှိရင်ကိုယ်စည်းဝါခိတ်ခိုက်နေတယ်ဘယ်သူတွေတော့ဘယ်အဖွဲ့စည်းတွေလဲဒီလိုလေးဖြစ်စင်လာမှာပေါ့ဗျာကိုကဥကဟာဒီလိုရတာမဖြစ်နိုင်ဘူးကိုကဖုန်းကြီးဖြစ်လို့မပါဘူးဒါအထင်မြင်ချက်တွေအဲကိုနဲ့မဆိုင်နောက်တစ်ခါဒီမှုကြီးကိုဥရိယာပြောရရင်တော့တရားဆွဲအဖွဲ့ကြီးကရဲမှန်တယ်ဒါပေမဲ့တရားရင်ဆွဲတင်မှာဥရိယုံကစစ်တကယ်ရင်လက်အောက်ခံတင်မှာပြင်းတဲ့အခါကျတော့ဘယ်ပုံမှတွေဘယ်ပုံမှတွေနဲ့ဆိုတာဥရိယုံကဆုံးဖြတ်မယ်ကိစ္စပါနော်ဒါကရာဇမှုရဲ့အတွက်အနှစ်တဲ့သူဆိုတာမျိုးတော့မလုံလောက်ပါဘူးဒါပေါ်ပေါက်တဲ့အချက်လေးတွေဆက်လက်ပေါ်လို့ရှိရင်ဆက်ပြောင်းတော့အောင်အဲ့လိုဝင်ဆက်ဖက်တာမျိုးမဟုတ်ဘူးကနတ်တောင်းပေးတာမဟုတ်ဘူးနဲ့ရေးရွေးဖြစ်တဲ့လေလို့ကျွန်တော်တို့ရှင်းနေတယောက်မြင်နေက
ြရှင်းနေဥက္ကဏီလောက်ကြံခံရတာနဲ့ပတ်သက်ပြီးစစ်ဆေးတွေ့ရှိချက်တွေဟာပြည့်စုံမှုမရှိဘူးလို့သူမြင်ကြောင်းနဲ့အထက်ကနောက်ွယ်ကစေခိုင်းသူကိုဖော်ထုတ်နိုင်ဖို့အရေးကြီးကြောင်းနောက်ထပ်တရားလွှတ်တော်ရှင်းနေတူဖြစ်တဲ့ဦးဝင်းဆွေဦးရဲ့အမြင်နဲ့သုံးသပ်ချက်ကတော့
စုံစမ်းစစ်ဆေးမှုတွေဟာပြည့်စုံမှုမရှိဘူးဆိုတာကျွန်တော်အဲ့လိုပဲမြင်ပါတယ်အမှုစုံစမ်းဖော်ထုတ်တဲ့အဖွဲ့အစည်းတွေအနေနဲ့အနေနဲ့ရှိနေတယ် တို့ကျွန်တော်ဒီလိုမြင်နေတယ်။နောက်ဆက်ကတကယ်ပြည်မှုကျွန်တော်ကလည်းနောက်မှာရေကျက်သူတွေလည်းဒီအုပ်စုလိုက်လောက်ကြတဲ့သဘောရှိတယ်။ဒါကြောင့်မလို့ချုံရလို့ရှိရင်ကျွန်တော်ဒီအချိန်လေးမျိုးနဲ့ရက်သွားမှာတကယ်ဆုံးနေပါလေ။ခုတော့ကျွန်တော်တို့ချင်းချင်းကြောကြဆုံးကြတယ်။ဘာမှမမလက်တ50ဆုံး50ပေါင်ဝန်းကျင်ကိုလူငယ်လို့သတ်မှတ်တယ်ဆိုတော့ဒါကြီးရတော့တော်ကြီးကြီးကောင်းတဲ့ကိစ္စတစ်ခုပါ။နော်နောက်တစ်ခုကတခါမျိုးချစ်အစိုးရလို့ပြောအောင်ကျွန်တော်ကဒီအမျိုးသားကြီးဖြစ်နေတဲ့ကြံစည်မှုဒါကျောင်းရမယ်ကျွန်တော်တို့ဒီစီညာလာမယ်ကျွန်တော်တကယ်ဖြစ်တဲ့အဖြစ်တွေကအမြင့်တာတခြားစီပဲလို့ကျွန်တော်ဒီတိုင်းနဲ့မြင်ပါတယ်။ဟိုဝိစုကယာတာခိုင်းနေဒီမှာပတ်သက်မှုလို့ပြောနေပြားခိုးတဲ့ထောင်းနဲ့ရောက်မှုတဲ့လူတွေအဲ့လူတွေကဘယ်လိုမျိုးချစ်စိတ်တွေဘယ်လိုပေါ်လာလဲဆရာပေါ်မှာမျိုးချစ်စိတ်ပေါ်လာတာလဲအရင်ပေါ်နေကအမျိုးဘာသာတာဝန်ဆိုတာမျိုးမျိုးဟိုဘက်လွှဲချပြီးတော့ချိန်ကြီးမရှိတဲ့စကားမျိုးပေါ့ဒီကနေ့ကျွန်တော်တို့ဒီကလက်မခံနိုင်တဲ့ဒီအခြေမျိုးအဲ့ဒီကျွန်တော်လုံးဝသဘောမတူလည်းလည်းမခံနိုင်ပါဘူ
းဒီသတင်းစာရှင်းလင်းပွဲမှာဥပဒေနဲ့မညီတာတွေထိန်ချန်ထားတာတွေတွေ့ရတယ်လို့တရားလွှတ်တော်ရှေ့နေဦးအောင်သိန်းကလည်းမှတ်ချက်ပေးပါတယ
်ပြည်ထောင်စုဌာနကဝန်ကြီးကိုယ်တိုင်အဲ့လိုပြောတာဥပဒေနဲ့မညီဘူးဗျလူငယ်စိတ်ရှိလို့ဖြစ်တာတို့တနည်းတစ်ခါပုံကြီးဝတ်တာတို့ဆိုတဲ့ဟာမျိုးတွေပေါ့ဗျာနော်ဒါသူကရှင်းပြောရင်တော့လူသားသမားဘက်ကနေပြီးတော့အဘိကုညီရဲ့လူကြီးဘက်ကနေဖေးမှပြီးတော့ကျိုးတဲ့သဘောမျိုးတွေတကယ်တော့အဲ့ဓာရီကတရားခွင်မှာတင်တဲ့အခါပြည်ပြည်စုံတင်နေမဲ့အောင်သူကဖွင့်ချပြီးပြောနေတဲ့အတွက်သင်ကြတဲ့ခက်မယုံကြည်အဲ့ဒီချွတ်ချက်တွေကိုအဲ့ဒီသတင်းစာမှာပြောတဲ့အကြောင်းချင်းအရာတွေကိုတစ်ဖက်ကအဲ့ဒီတရားခံဘက်ကလည်းလည်းရှင်းနေတာသက်သေကံဘွင်းမွန်ဘွင်းမှာပဲဘယ်လိုလုပ်မှာခင်ဗျာပြည်မှုဆိုင်ကျင့်သုံးမှုတွေရတယ်ညီမမညီပဲနဲ့တရားဥပဒေစိုးမိုးရေးဆိုတဲ့ဟာကိုဗန်းပြပြီးတော့ဒီမမမကအတူရောင်နေနဲ့သူတို့ဇက်အင်နာလို့မနာလို့နဲ့တရားခဏီတို့အကျိုးရှိနိုင်မဲ့ဟာမျိုးကိုတရားခွင်ရောက်မဲ့ကိစ္စကိုတရားခွင်မရောက်ခင်မှာဖောက်ပြချပြီးပြောတာတော့ကျွန်တော်တို့မလွတ်ပင်ဘူးလို့အဲ့ဒီလိုပဲကျွန်တော်ပြောချင်ပါတယ
်။ဒါကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဥပဒေကြံပေးရှေ့နေဦးကိုနေလှုပ်ကြံခံရမှုနဲ့ပတ်သက်လို့ပြည်ထောင်စုဝန်ကြီးဌာနကလှုပ်သွားတဲ့သတင်းစာရှင်းလင်းပွဲအပေါ်ဥပဒေပညာရှင်တွေရဲ့သုံးသပ်ချက်တွေကိုနားဆင်ခဲ့ရတာပါရှင်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်ကမနေ့ကတော်ဝင်နှင်းစီခမ်းမမှာပြုလုပ်တဲ့တရားလွှတ်တော်ရှေ့နေဦးကိုနီနဲ့အငှားရည်မဦးနေဝင်းတို့အတွက်ဂုဏ်ပြုတဲ့အောက်မေ့ပွဲအခမ်းအနားမှာဒီလိုအဖြစ်တွေကိုကျူးလွန်နိုင်ကျူးလွန်လို့မရဘူးလှုပ်ချင်တိုင်းလှုပ်ပြီးလွတ်လွတ်လပ်လပ်နဲ့ပြေးကျင်တိုင်းပြေးရဆိုတာဟာလည်းမဖြစ်တဲ့ကြောင်းနဲ့လှုပ်တင်လှုပ်ထိုက်တာကိုမလှုပ်ရတဲ့အချိန်မှာမလှုပ်တင်မလှုပ်ထိုက်တာကိုကြောက်လို့မလွန်ဆန်ရတဲ့အချိန်မှာဒီလိုကျမတို့အဖွဲ့ချုပ်ရဲ့အဖွဲ့ဝင်တွေကအာဇာနည်သူရဲကောင်းတွေအဖွဲ့ရဲ့သားကောင်းတွေနဲ့အတူနိုင်ငံရဲ့သားကောင်းတွေရှိရဲဆိုတဲ့အသည့်ကိုအမြဲတမ်းအောက်မေ့ပြီးတော့အင်အားများဖြစ်စေတယ်လို့ပြောဆိုသွားပါတယ်ရှင်။